တော်တာရှင်ခင်ဗျာမြန်မာနိုင်ငံဟာနှစ်ရှည်လမြာအမောင်းထဲမှာနေနေရကနေပြီးထွက်လာရတဲ့လူလိုဖြစ်နေပါတယ်လွန်ခဲ့တဲ့နှစ်ပေါင်းများစွာခံစားခဲ့ရတဲ့ဒုက္ခဒုက္ခတွေကနေပြီးချက်ချင်းပဲကင်းလွတ်လိုနေကြပါတယ်ပြည်သူလူထုဟာမိမိတင်မြှောက်လိုက်တဲ့အစိုးရကသူတို့ကိုအစအစအရာရာမကြခင်ကဲတင်နိုင်ကြလိမ့်မယ်လို့လည်းမျှော်လင့်ကိုးစားနေကြပါတယ်အဲ့ဒီမျှော်လင့်ကိုးစားချက်တွေကိုတစ်နှစ်အတွင်းမဆိုထားနဲ့၄-၅နှစ်နဲ့တောင်မှပဲပြည့်ပြည့်ဝဝဖြည့်တင်းဖို့ဆိုတာမလွယ်ကူပါဘူးဒါပေမဲ့လည်းနှစ်နှစ်လောက်အတွင်းမှာဘာမှတိုးတက်မှုပြောင်းလဲမှုမပြနိုင်ဘူးဆိုရင်တော့တိုင်းပြည်ဟာစိတ်ဓာတ်ကျဆင်းသွားပြီးအခြေအနေဟာပိုတောင်မှပဲဆိုးသွားနိုင်ပါတယ်မထူးပါဘူးဆိုပြီးတိုင်းပြည်အကျိုးတဲ့ကိုယ့်အကျိုးကိုဦးစားပေးလာနိုင်ပါတယ်ဒါကြောင့်လဲပြည်သူလူထုစိတ်ဓာတ်တက်ကြွပြီးနိုင်ငံဖွံ့ဖြိုးရေးလှုပ်ရှားမှုကြီးမှာစင်စက်မပြတ်ပါဝင်နေအောင်လုပ်ငန်းတွေကိုလည်းပဲရေတို့ရေလက်ရေရှည်ဆိုပြီးခွဲလုပ်ဖို့လိုပါတယ်စူလွယ်နဲ့လွယ်ရေတို့လုပ်ငန်းတွေကိုနှစ်နှစ်အတွင်းအကောင့်ထဲပေါ်ဖို့ဖြစ်ပြီးတော့ရေစီမံခန့်ခွဲရေးလိုတာရှည်ကင်တွယ်ရမယ့်လုပ်ငန်းကြီးတွေကိုတော့စတင်ကင်တွယ်နေပြီဆိုတာပြနိုင်ဖို့လိုပါတယ်အဲ့ဒီအကောင့်ထဲပေါ်မှုနဲ့ပတ်သက်လို့အပနာမပြောတာဆိုတာတချို့ကြားနေရပါတယ်ဒေါ်အောင်ဆန်းစုကြည်ရောသူနဲ့အတူတာဝန်ယူမဲ့ပုဂ္ဂိုလ်တွေရောအတွေ့အကြုံမရှိလို့ဘာမှလုပ်နိုင်မှာမဟုတ်ဘူးလို့တီးတိုးဝါဒဖြန့်မှုတွေလည်းကြားနေရပါတယ်။အလုတ်တော်မှမဆရသေးဘူးအပြစ်ပြောဖို့တန်းစီနေတာဟာစိတ်ထားညံဖျင်းကြောင်ပြသသလိုဖြစ်နေပါတယ်။မစ္စရိယစိတ်ထားတာဟာကိုယ့်ကိုယ်ကိုတင်ဖျင်းသလိုလည်းပဲဖြစ်သွားစေပါတယ်။ကျွန်တော်တင်ပြချင်တာကမြန်မာနိုင်ငံကိုတတိယကမ္ဘာကနေသရုတ်ထကမ္ဘာဆိုတဲ့အစင်းရဲဆုံးနိုင်ငံအဆင့်ကိုရောက်သွားအောင်စီမံအုပ်ချုပ်ခဲ့တာဒေါ်အောင်ဆန်းစုကြည်မဟုတ်ပါဘူး။အခုအခြေအနေကဖွံ့ဖြိုးမှုအဆင့်မှာအရင်တုန်းကဗမာပြည်အောက်မှာရှိတဲ့တိုင်းပြည်တွေကိုဗမာပြည်ကအခုအခါမော်ကြည့်နေရတဲ့ဘဝဖြစ်နေပါတယ်။အစစအရာရာအစိုးမြင်မျက်စိနဲ့မကြည့်ပဲတိုင်းပြည်ကောင်းအောင်ဘသူကပို့ပြီးလုပ်နိုင်တယ်လဲဆိုတာပြစေချင်ပါတယ်။ကမ္ဘာအတွေ့အကြုံကိုကြည့်ရင်ဒုတိယကမ္ဘာစစ်ကြီးအပြီးမွဲပြကျသွားတဲ့ဗြိတိန်နိုင်ငံကိုပြန်လည်ထူထောင်ခဲ့တာဟာတခါမှအစိုးရမဖွဲ့ဘူးတဲ့လေဘာပါတီနဲ့သူ့ရဲ့ခေါင်းဆောင်အက်တလီဖြစ်ပါတယ်။အင်္ဂလန်နိုင်ငံမှာလူအများစေကူတာခွင့်ရလာစေတဲ့ကျန်းမာရေးစနစ်သက်ကိုတီထွင်ခဲ့သူဟာအုပ်ချုပ်ရေးအတွေ့အကြုံမရှိတဲ့ကျန်းမာရေးဝန်ကြီးအနူရန်ဘီဖန်ဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့လူနေမှုစနစ်ကိုပြောင်းလဲခဲ့တဲ့သမ္မတနှစ်ယောက်ဖြစ်သူသမ္မတဂျွန်ကန်နေဒီခေါ်ဂျက်ကန်နေဒီနဲ့သမ္မတလင်ဒန်ဂျွန်ဆန်တို့ဟာသမ္မတမဖြစ်ခင်ကလွှတ်တော်အမတ်တွေပဲဖြစ်ကြပါတယ်။လောက်တာကင်တတ်ရင်အောင်မြင်မှာပဲလို့ဆိုလိုတာပါ။လောက်တာကန်ထားဖို့ဆိုတာကလည်းအရေးအသွေးနှစ်ရလိုပါတယ်ပထမအရေးအသွေးကအခြေအနေကိုသုံးသပ်တတ်ဖို့အနာဂတ်ကိုမျှော်ကြည့်တတ်တဲ့ပညာရှိဖို့ဖြစ်ပါတယ်ဗမာပြည်ရဲ့လက်ရှိပြဿနာတွေကိုလေ့လာဖြေရှင်းပြီးဘယ်လိုတိုင်းပြည်မျိုးထူထောင်ကျင်နေဆိုတာကိုမျှော်မြင်စိတ်ကူးတတ်ဖို့လည်းဖြစ်ပါတယ်ဒုတိယအရေးအသွေးကတော့အဲ့ဒီစိတ်ကူးကိုအကောင့်ထဲပေါ်တတ်ဖို့ဖြစ်ပါတယ်အကောင့်ထဲပေါ်တယ်ဆိုတဲ့ပညာကိုဘယ်သူမှမွေးကြတဲ့ကတတ်မလာပါဘူးလုံရင်ကန်ရင်အမားတွေ့တဲ့အခါပြင်ရင်နဲ့ပဲအတွေ့အကြုံရလာတာလောက်တက်လာတာဖြစ်ပါတယ်။ဘဝပြည့်ရဲ့ဖွံ့ဖြိုးရေးကိုစဉ်းစားရင်မလွဲမရှောင်သာစဉ်းစားရမှာကတော့ငွေရင်းဘယ်ကရမလဲဆိုတာပဲဖြစ်ပါတယ်။မဆာလာခေတုံးကဥနေဝင်းကဘသူကမှအာမကိုဘူးကို့ငွေရင်းကိုစူဆောင်းပြီးလုပ်မယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့ပြည်တွင်းစူဆောင်းငွေဆိုတာဟာအလုတ်ဖြစ်လာအောင်မရှိပါဘူး။နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုလက်မခံတဲ့နိုင်ငံကနေ့ကဘာပါမရှိတော့ပါဘူးကဘာရဲ့အကြီးဆုံးစီးပွားရေးဖြစ်တဲ့အမေရိကန်ပြည်ထောင်စုသာမကတရုတ်ဂျပန်ဥရောပနိုင်ငံအလုံးရုရှားအိန္ဒိယဗီယက်နမ်စတဲ့အရင်းရှင်နိုင်ငံတွေရောကွန်မြူနစ်နိုင်ငံတွေပါအလုံးဟာနိုင်ငံခြားငွေရင်းကိုဖိတ်ခေါ်လက်ခံနေကြပါတယ်ဒီရင်းနှီးမြှုပ်နှံမှုရဲ့အကျိုးကျေးဇူးကတော့ငွေရင်းအပြင်သူနဲ့အတူဤပညာရောဈေးကွက်ပါပါလာတတ်တာဖြစ်ပါတယ်တခုတော့ရှိပါတယ်သူတို့တွေအခုလိုငွေရင်းလာတာဟာအဲ့ဒီတိုင်းပြည်ကိုချစ်လို့မဟုတ်ပါဘူးအမျက်လိုချင်လိုပဲဖြစ်ပါတယ်ဒါကြောင့်မို့လို့သူတို့အကျိုးအမြတ်ရတာကိုတဝန်တိုလို့တော့မဖြစ်ပါဘူးအရေးကြီးတာကမျှတမှုရှိဖို့ဖြစ်ပါတယ်ဗမာပြည်လာပြီးတော့ရင်းနှီးမြှုပ်နှံတဲ့အတွက်သူတို့လည်းရသင့်ရတတ်တဲ့အကျိုးအမြတ်ရှိဖို့ဖြစ်ပါတယ်ဒါပေမဲ့လည်းပြောင်းသလင်းဖြစ်သွားအောင်စီးမရှိကမ်းမရှိအမြင့်ပါတူးသွားတာမျိုးကိုတော့လည်းခွင့်မပြုနိုင်ဖို့လိုပါတယ်မြန်မာနိုင်ငံအတွက်ချမှတ်တဲ့ဖွံ့ဖြိုးရေးမဟာဗျူဟာဟာဥတီချက်ရှိဖို့လိုပါတယ်ဥတီချက်မရှိရင်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုပေါ်ပြင်လုပ်တယ်လို့ဖြစ်နေတော့ထိရောက်မှုအားနည်းသွားမှာပါကျွန်တော်အမြင်ကတော့လက်ရှိအခြေအနေမှာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးမဟာဗျူဟာဥတီချက်တွေထဲမှာအချက်၃ချက်ပါဖို့လိုမယ်လို့ယူဆပါတယ်ပထမအချက်အနေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဟာ တတ်နိုင်သရွေ့လူအများကိုအလုပ်ပေးနိုင်ပြီး job creation စင်ပွားအကျိုးသက်ရောက်မှု multiplier effect ရှိလေကောင်းလေဖြစ်ပါတယ်ဒုတိယအချက်အနေနဲ့သွင်းကုန်အစားထိုးရေး import substitution မူဝါဒကိုအခြေမခံပဲကိုတိုင်းပြည်ရဲ့အားသာချက် comparative advantage ကိုအခြေခံပြီးနိုင်ငံခြားပို့ကုန်တင်ပို့ရောင်းချမှုအပေါ်တည်ဆောက်ထားတဲ့ဖွံ့ဖြိုးရေးမူဝါဒ export based growth ကိုကျင့်သုံးမှုဖြစ်ပါတယ်တတိယအချက်အနေနဲ့ကျတော့ထွက်ကုန်တစ်မျိုးနှစ်မျိုးတည်းကိုမြှို့နေတာဟာအနေရကြီးလွန်းတဲ့အတွက်ကြောင့်တတ်နိုင်သရွေ့ထွက်ကုန်ပို့ကုန်လုပ်ငန်းတွေကိုကြည်ကြဲပြန့်ပြန့်ရှိလာအောင်စီမံဖို့ဖြစ်ပါတယ် diversification ဆိုတာပါပဲဒီဥတီချက်တွေကိုရှေ့တစ်ပတ်မှာဆက်လက်ပြီးတော့တင်ပြသွားပါမယ်တော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမှချမ်းသာကြပါစေ